ထိုင်းနိုင်ငံရှိငါးဖန်းဆက်လေးများမှတဆင်အင်ဒိုနီးရှားနိုင်ငံဘန်ဂျီနာကျောင်းရေလုံငန်းမှာ9နှစ်ကြာကြာကျုံပြူစီခိုင်းခံရပြီးပြန်လည်လွတ်မြောက်လာခဲ့သူအသက်28နှစ်အရွယ်ကိုစော်မင်းဦးကို SBS Radio ကတွေ့ဆုံမေးမြန်းခဲ့ပါတယ်။အခုလိုကျုံပြူစီခိုင်းခံရသူတွေကို AP သတင်းဌာနကစုံစမ်းဖော်ထုတ်ရေးသားခဲ့တာကြောင့်2015ခုနှစ်မေလနဲ့ဇွန်လအတွင်းမှာမြန်မာရေလုံသား985ဦးကိုအစိုးရအကူအညီနဲ့မြန်မာနိုင်ငံကိုပြန်လည်ကယ်ထုတ်လာနိုင်ခဲ့တာပဲဖြစ်ပါတယ်။အဲ့ဒီ985ဦးတည်းကမှကိုစော်မင်းဦးဟာအင်ဒိုနီးရှားနိုင်ငံဘန်ဂျီနာကျွန်းကိုသူစတင်ရောက်ရှိခဲ့တာကစလို့ခက်ခဲကြမ်းတမ်းတဲ့ဖြစ်စဉ်တွေနဲ့ကြုံတွေ့ခဲ့ရပုံခါးစီခံခဲ့ရပုံတွေကိုအခုလိုပဲဖြေကြားခဲ့ပါတယ်
။အဆောက်အုံအခုနာမည်နဲ့ပေါ့နော်။ဟိုနေရဘယ်ရနေပြီးတော့နေပြီးတော့အင်ဒိုနီးရှားကိုရောက်ခဲ့ရလဲဆိုပြောပြပါ
။ကျွန်တော်ကအရာတိုင်းဒေသကြီးဟင်္ဒလာကရန်အင်္ဂဝူမြို့နယ်ကျောင်းကျူဒေသညောင်မင်းသားနောက်ရွာဥတာဘူးတော်မန်ထီတာပေါ့နော်။နာမည်စော်မင်းဦးနာမည်ပြည့်စုံပေါ့။အဲ့ဒါငငယ်ရတော့စတုတ္ထရအောင်ဒီပဲပညာသင်ကြားခဲ့တယ်ပေါ့နော်အဲအဲ့နောက်ပိုင်းမှာသာသနာဘောင်ဝင်ခဲ့တယ်ပေါ့သာသနာဘောင်ဝင်နေရဟန်းတဝါရရတယ်ပေါ့ရဟန်းတဝါရပြီးတော့ဓမ္မစရိယတရားဖြည့်စုပြီးတဲ့အချိန်မှာပေါ့အဲလူထွက်ပြီးတော့ထိုင်းနိုင်ငံပဲရောက်တယ်အာရောက်ချင်းရဲ့အကြောင်းအရာကျွန်တော်တို့2000ရွှေဝါရောင်းပါပေါ့နော်တော်လိုင်းကြီးပေါ့ရွှေဝါရောင်းမဆန္ဒပြတော့ဖုန်းကြီးဝင်ပါပါတယ်ပေါ့အဲ့လိုမျိုးနဲ့ကြောင်းလေးခါတော့တောင်းတော့မြောက်တော့ပေါ့သွားရင်လည်းဖျားသုံးစုပဲကိုရောက်တယ်ဖျားသုံးစုဘက်ကနေပြီးတော့အချိန်ဆက်တယ်ပေါ့နော်။ဒါပေမဲ့ရန်ကုန်ဘက်ကိုပြန်လာသေးတယ်မိဘရထားကိုပြန်လာပြီးတော့ကျွန်တော်အဖေမေကိုပြောတာပါ။ဒီလိုမျိုးသွားခြင်းမခွင့်တော့မမျိုးဒါပေမဲ့ကိုယ်စိတ်ဆန္ဒသဘောနဲ့အဲ့ဘက်ကိုရောက်သွားတယ်။ရောက်သွားပြီးတော့2010တလပိုင်းတည့်ရနေ့မှာအင်ဒိုနီးရှားဘက်ကိုကူးသွားတယ်ပေါ့။အာကူးသွားတယ်ဆိုတော့ပထမဆုံးကျွန်တော်မာချန်နေပြီးတော့ငါဘက်တင်မောလိုက်သွားတယ်။အမလိုက်ခင်အချိန်အတွင်းမှာတလခွဲနလာတော့မာဆိုင်မှာလှုပ်လှုပ်ခဲ့တယ်။ပေါ်ခန်းဆိုတဲ့လေတောက်ပေါ့။လေတောက်မှာလေတောက်တင်နေလို့လေတောက်တင်နေတင်မတော့နေတယ်။အဲလိုကနေပြီးတော့ passport မရှိဘူးထိုင်းမှာကဟို bag မရှိဘူးပေါ့။ passport ရက်ွက်တော့ပေါ့နော်။ passport ဆိုတာကတော့ဒါနိုင်ငံလုံးတော့အဲအဲလိုမျိုးကိုအမခန့်ချက်ပေါ့နော်။မရှိဘူးဆိုရင်နေလို့စဉ်းမပြေဘူး။ပလိတ်ဖမ်းတယ်။ပလိတ်များဆုံးဖမ်းတဲ့ရက်တွေက15ရက်လကုန်ရက်30ရက်တွေပေါ့။အမှန်တကယ်ကတော့ထိုင်းပလိတ်ကဟုတ်လားဆိုပတ်စံရှိမထင်တဲ့အချိန်မှာရွေးဖတ်တာအဲ့လိုမျိုးတွေနဲ့ဆိုအကြက်တဲတွေရှိနေတော့အကယ်၍အင်ဒိုနီးရှားကိုထွက်သွားရင်ပေါ့ပင်လယ်ကိုကတော့အဲ့လောက်ခေါင်းမရောက်သေးဘူးလေအင်ဒိုနီးရှားဆိုတာလဲကိုမရောက်ဘူးတော့နင်းနင်းနန်းနားလိုပဲထင်တာပေါ့သွားလို့လာလို့အဆင်ပြေမယ်လို့ထင်ဒါမဲ့တေးလာမျိုးအဲပင်လယ်ထဲမှာဆိုရင်တော့ဘလူးမလိုင်းမဖမ်းနိုင်ဘူးအဲ့လိုမျိုးဆုံးဖြတ်ချက်နဲ့ပေါ့နော်ဥတီချက်တစ်ခုနဲ့ထွက်သွားတယ်ထွက်သွားတာကကျွန်တော်အဲထွက်သွားတဲ့လေးမှာတစ်နှစ်နီးပါးလောက်ပါအဲ့လောက်ပဲနေနိုင်တယ်ဒါမှခံနိုင်အလူမွေးပြဿနာတွေအကြောင်းအရာကိုပင်လယ်ထဲမှာဆိုတော့ဘယ်သူမှပုံမထားဘူးအဲ့လိုမျိုးနေထားနေတယ်ဆိုတော့ကျွန်တော်တနည်းကျော်လောက်ကြတော့တနည်းနီးပါးလောက်ကြတော့ကျွန်တော်အဲ့လေးရနေပြီးတော့ချန်ပြီးတော့အဲ့ရွာလေးဒီပါမှာနေတယ်ရွာလေးဒီပါနေပြီးတော့နောက်ဟလာငါးဖက်လေးတစ်စီထပ်ယူတယ်ပေါ့အစ်စ်မာချိုင်းသူကတော့တတိယတော့မာချိုင်းဒါပေမဲ့တောက်ကတော့လေတောက်ကတော့မဲခေါင်မှာရှိတယ်မဲခေါင်ကလေကိုယူပြီးတော့လိုက်တာဘလောက်လောက်ကြာမလဲတနည်းခွင်းတနည်းနီးပါးလောက်ကြာလဲတနည်းနီးပါးလောက်ကြာတဲ့အချိန်မှာဒီကမန်စတာတို့ဖွဲ့လာပြန်ခေါ်တာနဲ့ကြုံပြီးတော့ပြန်ပါလာတယ်အဲ့ဒါတော့အတူချုံပြောတာပေါ့ဒီထက်မှာသိချင်တာလေးကတော့ဇမားတို့အကွက်ကွက်မိမှရမယ
်ဟုတ်ကဲ့ဟုတ်အဓိကလေအဆိုးဆုံးအချိန်လေးဘလို့အချိန်လေးဖြတ်တန်းခဲ့ရလဲအင်ဒိုနီးရှားမှာနေခဲ့ရတဲ့ပုံပါအောင်ပြောပြပါ
အဆိုးဆုံးအချိန်လေးကတော့ကျွန်တော်အချုပ်လဲကြာခဲ့ဘူးလို့အချုပ်ထဲမှာဆိုရင်ဟိုထမင်းရပုံစံနဲ့ကျွေးရပေါ့နော်ကျွေးရလဲနဲတယ်နဲတဲ့ပုံမှာမဘယ်လိုပြောမလဲအပြင်အလုပ်တွေကိုလည်းခိုင်းလာရှိတယ်ခိုင်းနေဆိုတာကဟောအချုပ်ထည့်ရလူတွေကိုထုတ်တယ်ထုတ်ပြီးတော့သူတို့နီးနောက်မှာရှိတဲ့တောတွေပါညာတွေရှင်းခိုင်းတယ်ဒါမျိုးတွေပေါ့နော်နောက်ကိုတော့မထီခဲ့ဘူးပေါ့နော်တချို့တွေအကြောင်းကြီးအကြောင်းကြီးသူတို့လူမျိုးပေါ့နော်အင်ဒိုနီးရှားလူမျိုးကပြဿနာရှာလို့ဟိုရန်နေခိုက်ရန်နေပါတယ်ဖြစ်တယ်ပေါ့နော်အဲအဲ့လိုမျိုးအခြေအနေမျိုးတွေမှာဆိုရင်ဓာန်ပေးတာပေါ့တစ်ဖက်သက်ဓာန်ပေးတာပေါ့အဲ့လိုမျိုးနေပူထဲမှာလမ်းခိုင်းနေတိုက်ထိုးခိုင်းနေဒါမျိုးတွေရှိတော့နောက်တစ်ခုကကျွန်တော်တို့အင်ဒိုနီးရှားကိုစရောက်ခါသားညစရောက်ခါသားညမှာကြုံခဲ့တဲ့ဖြစ်ပျက်လေးတစ်ခုပေါ့ဖြစ်ပျက်လေးကကျွန်တော်တို့ငါးဖက်လေးရဖုန်းအင်ဒိုနီးရှားကလေးတယောက်ကခိုးတယ်ခိုးတော့အဲ့လိုမျိုးဟိုပြဿနာတက်တာပေါ့တူးနဲ့တူးပြဿနာတက်တော့ညတနာကြီးခွဲ့နှစ်နာရီလောက်ကျွန်တော်တို့ဒီမှာရှိတဲ့လူတွေအကုန်လုံးလာပြီးတန်းစီပြီးရိုက်ခိုင်းတယ်ကပလင်းရစပါတော့အဲ့လိုမျိုးရိုက်တယ်ဆိုတာတော့ဘယ်လိုပြောမလဲ ပန်းနဲ့ပေါက်စလိုမျိုးတော့ကြမ်းကြမ်းတမ်းတမ်းနောက်တနတ်တင်နေပါလိမ့်နဲ့ထုတယ်တချို့လူတွေထိတဲ့လူတွေပါညာရေးဆိုရင်ပေါ့နော်ဆေးတွေပါတော့ကိုယူရတယ်အဲ့လိုမျိုးချင်းနေမျိုးထိရှိတယ်ဒါကတော့လူမှုရေးပေါ့အလုံးနဲ့ပတ်သက်တာဆိုရင်တော့အလုံးကတော့အင်မတန်ကျန်းပါတယ်ကျန်းဆိုတော့အချိန်မရှိဘူးနှာရည်မရှိဘူးခိုင်းနေတဲ့အချိန်ခိုင်းတယ်ဟိုမခိုင်းဟိုခိုင်းတဲ့အချိန်မှာမလုပ်ဘူးဆိုရင်ဟိုသူတို့ဘက်ကအင်အားများနေတဲ့အတွက်ဖိနှိပ်တာနှိပ်ကုတ်တာခံတယ်နောက်ပင်လယ်ထဲမှာဆိုးတဲ့ချက်ကရှိတယ်ငလိပ်ကြောင်မီးဆိုတာငလိပ်ကြောင်မီးနဲ့ရိုက်တာမျိုးတွေပါလိမ့်ရှိတယ်အဲ့ကြောင့်မိဆိုတာကဒါချိန်နန်းဒီပါဒီမှာတော့ခွင့်မပြုတဲ့အရာမျိုးပေါ့နော်ဒီလိုမျိုးတွေရှိလဲဆိုတော့နစ်နာရန်နစ်နာတာပေါ့နော်အဲ့လိုမျိုးတွေတော့ကြုံတွေ့ရတာ
ဟုတ်ကဲ့ဟိုဟာဒီလောက်ခလစာတွေရောဘလို့ပေးလဲခေါမုံဖြတ်ခံရတာတွေရှိလားပုံမှန်မရတာတွေရှိလားမိသားစုနဲ့ရောဆက်တွေ့ရခဲ့လား
မိသားစုနဲ့အဆက်တွေမရခဲ့ဘူးလောအားလားကတော့သူတို့ကသက်မှတ်နှုန်းအနေထားပေါ့နော်သူတို့ရဲ့ time back 900လုံးအငယ်ဆုံး900ပေါ့ဒါပေမဲ့ကျွန်တော်ပြန်လာတဲ့အချိန်အထိကတော့အဲ့လောက်မရဘူးအင်ဒိုနီးရှားငွေအဲ့မှာအသုံးပြရတာအင်ဒိုနီးရှားငွေနဲ့ဖလဲကြည့်မယ်ဆိုရင်ဟိုထိုင်းရကိုပေးမယ်ဆိုတော့သတ်မှတ်ထားတဲ့လာကဟာ3ပုံ2ပုံလောက်ပဲရခဲ့တယ်ထိုင်းငွေနဲ့ပေါ့နော်3ပုံ2ပုံလောက်ဟိုကျွန်တော်တို့တစ်လကို900ဖျက်မြပေါ့နော်900ဆိုရင်တစ်နှစ်ခွဲနှစ်နှစ်ဆိုရင်တော့ဒါတွက်ကြည့်ရင်တော့သိမှာပေါ့အဲ့ဒါမှာကျွန်တော်မြန်မာပြည်ပြန်ရောက်တော့ထိုင်းရနေပြီးတော့သက်ဆန် 5,000 လွှဲပေးတယ်ထိုင်းဘတ် 5,000 ဆိုအရန်နှစ်လာသွားပြီ 5,000 ဆိုရင် 6 လစာလောက်ပဲရှင်းမယ်ပေါ့နော်သူတို့ပေးတာအရန်နေလုံးတယ်နေလုံးတယ်ဆိုတော့ကျွန်တော်တို့အတွက်ပေါ့နော်ကုန်းပေါ်မှာလောက်ရတဲ့လူမျိုးပေါ့နော်တာမန်နေထားဆိုရင်မပြောလို့ဘူးပေါ့နော်ဒီခုလိုမျိုးကြတော့အရန်သူတို့အကောင်းဆုံးပြန်လာများလုံးတယ်နောက်ပြီးရင်အလုပ်လုပ်ကြတာနေရှိတယ်ညာရှိတယ်နေရောညာရောလို့လို့ပဲပေါ့နော်ဟိုသင်းမောတစည်းဟာ55ရက်ပေါ့နော်ပင်လယ်ပြင်ကိုထွက်သွားမယ်ဒီသင်းမောဟာ9ရက်တိမရသေးဆိုတာချိန်တည်ပြောလို့မရဘူးဒါပေမဲ့လုံးဝ55ရက်ပြင်ကပြည့်အောင်လို့ဆွဲရတယ်ဆွဲရဲဆိုတော့ဒီတက်မှာပေါ့နော်နားသိတဲ့အချိန်လေးလည်းမနာဘူးပေါ့သူကရက်သက်မှန်နှုံးနဲ့ညီဆွဲရတာဆိုတော့အဲအဲ challenge လေးတွေရှိတယ်ရောအလုပ်ကတော့တင်းမောပြည့်တဲ့အထိပေါ့နော်လောက်ရတယ်နောက်တင်းမောပြည့်တဲ့အနေထားမှာမှသူတို့ခိုးခဲ့တာမျိုးပေါ့နော်ခိုးခဲ့တယ်ဆိုတာကကျွန်တော်တို့အင်ဒိုနီးရှားရေမှာဆွဲတယ်ပေါ့နော်အခုဩစတြေးလျရေထဲကိုမောင်းဝင်မယ်မောင်းဝင်ပြီးတော့အဲ့မှာတင်းမောဆိုင်မယ်တင်းမောမှာတော့ပြီးတော့ခိုးခဲ့မယ်ဟိုထိုင်းရတင်းမောပေါ့ခိုးဝင်လာတာပေါ့ခိုးဝင်လာတဲ့တင်းမောကိုတင်းပေးမယ်55ရက်အတွင်းမှာပေါ့ရထားတဲ့ငါးတွေပေါ့ဟမ်အဲအဲ့ဒါတင်းပြီးတော့ကျန်တဲ့လိုအပ်တဲ့ငါးကိုထပ်ပြေးဆွဲမယ်ကန်းအောင်ဝင်သွားတယ်ဒီလောက်ဒီလောက်ပဲရတယ်ပေါ့အင်ဒိုနီးရှားဆိုရအောင်ဒါလည်းတစ်ဖက်ပြန်လိမ့်နေသဘောပေါ့အဲအဲ့လိုမျိုးလေးတွေလည်းရှိတယ်ဆိုတော့လိုလာတဲ့ပုံပြီးလောက်ရတဲ့ channel တွေလည်းရှိတယ
်အော်အခုတော့အဲ့ဒါဆိုလို့ရှိရင်ဒီနိုင်ငံအဲ့မှာနေခဲ့တာဘယ်နှစ်နှစ်လောက်ကြာခဲ့မလဲ
ကျွန်တော်တို့2010တလပိုင်းတည့်ရနေရနေပြီးတော့နော်2015ခုနှစ်6လပိုင်း10ရက်10ရက်နေ့မှာပြန်လာလဲဆိုအဲ့အချိန်ကြီးပေါ့နော်အဲ့အချိန်အင်ဒိုနီးရှားမှာပဲနေခဲ့တာ
ဟုတ်ကဲ့အဲ့ဒါဆိုလို့ရှိရင်လေကိုညီမတည်ကျင်တာလေလုံးဝဟိုအဲ့လိုမျိုးထွက်ပြေးတဲ့သူတွေရောရှိခဲ့လားအမှမြန်မာတွေရောတွေ့ခဲ့လားဘယ်လိုဟိုမြန်မာတွေစုံပြီးတော့အဲ့လိုညှိနှိုင်းနိုင်တဲ့ထွက်ပြေးဖို့ကြံစီတာတွေပါရောမလုပ်ခဲ့ကြအောင
်ရှိခဲ့တယ်လုပ်ခဲ့တယ်ဒါပေမဲ့ထိတိယောက်ယောက်မလုံးနိုင်ဘူးထိတိယောက်ယောက်မလုံးနိုင်ဘူးဆိုတော့သူတို့လူမျိုးတွေရဲ့ဖွဲ့စည်းပုံကောညင်ညွတ်တယ်ဆိုတဲ့သဘောမျိုးပြောလို့ရတယ်ဥပမာဒီခုရှိနေတဲ့နေရာမျိုးကတော့ရန်ကုန်လိုနေရာမျိုးကနေပြီးတော့ဟိုဒေသခံရွာလေးတွေကိုပြေးဖို့ဆိုတာမလွယ်ဘူးသူတို့ချင်းချင်းဟိုဖန်ဆီးထားတာမျိုးပေါ့နော်အဲဒါရန်ကုန်မျိုးကထွက်မယ်ဆိုရင်ဥပမာဘကိုးလောက်ကျရင်ဘကိုးကသက်ဆိုင်ရာဆစ်ဆေးပြီးဖန်ပီတီကိုပြန်ပို့တာမျိုးအဲအဲ့လိုမျိုးတွေရှိတယ်ဆိုတော့ထွက်ပေါက်မရှိဘူးပေါ့ဟိုတချို့တွေလည်းကြံစည်ကြတာပေါ့နော်အဲကိုလိုက်နေတဲ့လေရနေတော့ပြေးလို့တော့လွတ်တာပေါ့လုတ်ပြီးတော့တခြားတနေရာလေးမှာလုတ်ပိုင်းစားတော့ရတော့ဒါပေမဲ့အဆင်မပြေဘူးလေကိုလူမျိုးတော့ဟိုဘယ်လိုပြောမလဲသူနေချိန်မှာနေမှာတော့တခြားလူမျိုးဆိုတော့ယုံကြည်မှုမရှိဆိုတော့ကိုလေးပဲကိုပြန်ကတ်နေကြတယ်ဒီထက်မှမှာကိုမြန်မာလူမျိုးလေးတွေတယောက်စားနှစ်ယောက်စားမှာတော့ဒါမျိုးလေးတွေနဲ့ဟိုနှိနှောပြီးနေရတာပို့ပြီးတော့အဆင်ပြေတာပေါ့အပြန်တော့ပြန်ညင်ကြတာပဲကြိုးစားလို့မအောင်မြင်ဘူးပေါ့ဒီချက်လေးလေးရှိတယ
်တခြားသူတွေမှာရောအဲ့လိုမျိုးဟိုနေကြရင်လည်းအဲ့လိုမျိုးအကျန်းနှိပ်စက်တာတွေပါနေခံပြီးတော့တိဆုံမှုတွေပါတွေရောရှိခဲ့တာမျိုးရှိလား
ရှိတယ်ရှိတယ်အဲ့လိုမျိုးဟိုဆရာမဟိုဖုန်းဆက်ဖုန်းနဲ့ကိုတက်နိုင်ဆိုလားအဲကိုတက်နိုင်ဆိုရင်သူအရိုက်ခံရတာမျိုးတွေပါတွေပေါ့နော်အသက်ကြီးပြောရကျွန်တော်တို့ရဲ့မိဘအရွယ်ပေါ့ဒါပေမဲ့ဟိုလူဆိုကျမ်းမာရေးဟုတ်လားသူသားနဲ့ဖွဲ့စည်းကျမ်းမာရေးအလုံးမလုံးနိုင်တာမျိုးတွေပါမျိုးတွေရှိမယ်အဲသူတို့ဘယ်နည်းအဲ့မှာငလေးကြောင်မီနဲ့ရိုက်ထားတော့ရင်းနှွေးဘူးနဲ့ပတ်ထားတော့အဲ့လိုမျိုးလေးတွေရှိတယ်ပေါ့နော်ဥပမာပြောအင်းဝါအချက်ဆံနေဆက်တဲ့သဘောမျိုးပေါ့တဲ့လျှော့တာအဲ့လိုမျိုးတွေတော်တော်များများကြုံခဲ့ရတာတော်တော်များများဆိုတာလူတရာမှာ85ရောက်လောက်ကကြုံခဲ့ရတာ ဟိုသဘောကောင်းတဲ့ကပရိနဲ့တွေ့ရင်တော့နည်းနည်းတက်တာတာပေါ့နော်သဘောဆိုးတဲ့လူနဲ့တွေ့ရင်လူတိုင်းလူလိုထိတယ
်အကိုတို့အဲ့ဒါဆိုမပြောဘူးလားသူတို့ကျွန်တော်တို့အိမ်ပြန်ခြင်းနဲ့အိမ်ဟိုဟာဖြစ်မတောင်းဆိုကြအောင်လား
တောင်းဆိုတယ်တောင်းဆိုပေမဲ့ပြန်မလိုဘူးတချို့ကလည်းကိုသဘောနဲ့ကိုပြန်ခြင်းပြန်လို့ဒီလိုမျိုးကြိုးကြတာရှိတယ်ပေါ့နော်ကိုသဘောနဲ့ကိုပြန်ခြင်းပြန်ဆိုတာကပြန်လို့မရတဲ့နေရာမျိုးဆုံးဖြတ်ချက်ကဘလို့မှချလို့မရဘူးပေါ့နော်ဒါပေမဲ့ပြန်တော့ပြန်ကျင်တယ်ပြန်လို့မရဘူးပြောတယ်တချို့ကလည်းဆောင်းမက်ကပုံမှန်တယ်ပေါ့မြန်မာတွေဟိုဆိုတက်တက်မဲ့မုံတီးတာပေါ့နော်မုံတီးလို့တက်တက်ထားတာရှင်ကိုကိုသက်နိုင်တို့လိုက်တဲ့ဟိုလေရပင်နေပေါ့နော်ကပလိန်ဆိုရင်သူကမြန်မာနိုင်ငံအင်းစိန်ထောင်မှာကြာဖို့တဲ့အတွက်မြန်မာတွေဆိုရင်ရမ်းမုံတယ်ရမ်းမုံတဲ့အတွက်ကိုတက်တက်မဲ့ကိုခိုင်းနေလားတိတိနဲ့ဟိုလုံနေရတဲ့သဘောမျိုးပဲဒါပေမဲ့တနေ့နေ့တော့လေဟိုကိုဘွားလေးပေါ့နော်လွတ်လပ်လာလိမ့်မယ်ပေါ့နော်ဝစ်ချွတ်လာလိမ့်မယ်ဒီလိုမျိုးတွေးခေါ်နေပဲလုံနေကြတာပေါ့ဒီလေတစည်းဟာပေါ့နော်တက်တန်းကုန်မှာပဲဟုတ်လားသူလည်းပြစည်းတတ်တဲ့သဘောဆိုသူပင်လေတဲ့ကိုမထွက်နိုင်တော့ဘူးထိုင်းုံပြန်ရအောင်ဆိုရင်တော့ကိုယ်လည်းပြန်ပွားဖို့တေချာတယ်ဆိုရင်ဒီလိုမျိုးအတွေးနဲ့ပဲနေနေကြတာပေါ့
ရုပ်ရှင်ကြည့်ရတာကိုနှစ်သက်ပါကလားSBS on demand မှာရုပ်ရှင်ဇာတ်ကားပေါင်းရာနဲ့ကြည့်ရှိပြီးတော့ချိန်တဲ့အချိန်မှာကြည့်ရှုနိုင်ပါတယ်။ကမ္ဘာအကောင်ဆုံးဒရမာဇာတ်ကားတွေ၊ဖြစ်ရမယ့်မှတ်တမ်းတွေ၊တရေကားတွေ၊ဟာသနဲ့အချက်ဇာတ်လမ်းတွေကိုကြည့်ရှုနိုင်ပါတယ်။ sbs.com.au/ on demand ကိုသွားပြီးတော့ကြည့်ရှုနိုင်ပါတယ်ရှင်။